ရှေးခေတ်မင်းတော်မင်းလက်ထက်တစ်သားဘူးလက်ရာတွေနဲ့အနုစိတ်ကနုလက်ရာတွေရှိရာမန္တလေးမြို့ကတမိုင်းဝင်ရွှေနန်းတော်ချောင်းခေါ်ရွှေချောင်းကြီးကိုပြုပြင်ထိန်းသိမ်းမှုအတွက်ရန်ကုန်မြို့အမေရိကန်တန်ယုံမြန်မာယဉ်ကျေးမှုဝန်ကြီးဌာနနဲ့အမေရိကန်အခြေစိုက်ကမ္ဘာယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းရေး NGO အဖွဲ့တစ်ခုဖြစ်တဲ့ World Monuments Fund အဖွဲ့ကပူးပေါင်းလှုပ်ဆောင်သွားမယ့်အစီအစဉ်ကိုဒီနေ့ဇန်နဝါရီလ14ရက်နေ့မှာအခမ်းအနားနဲ့စတင်ဖွင့်လှစ်လိုက်ပါတယ်ဒီစီစဉ်ရသည့်ရှေးခေတ်အနုစိတ်ပပုလက်ရာတွေနဲ့တစ်သားတဲ့တသက်တိဆောက်ထားတဲ့ရွှေချောင်းကြီးကိုရှေးမူလက်ရာမပြတ်ထိမ့်သိမ်းဆောက်ရှောက်သွားနိုင်အောင်လာမယ့်နှစ်အတွင်းဒီမြန်မာနိုင်ငံကဒေသခံလက်မှုပညာရှင်တွေနဲ့အစိုးရပိုင်းကတက်သည့်ပညာရှင်တွေကိုအမေရိကန်ပြည်ထောင်စုကကျွမ်းကျင်သူတွေကနေဤပညာအကူအညီတွေနဲ့အတူသင်တန်းတွေပေးအပ်သွားမှာဖြစ်ပါတယ်ဒီစီစဉ်စတင်မှုအတွက်အမေရိကန်နိုင်ငံသားရေးဌာနလက်အောက်ရည်ကျေးမှုအမွေအနှစ်များထိမ့်သိမ်းရေးအဖွဲ့ AFCP ကအကြမ်းမြင့်ဒေါ်လာ5သိန်းပေးအပ်ခဲ့ပြီးဖြစ်ပါတယ်ဒီစီမံကိန်းကမြန်မာနိုင်ငံရဲ့ကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဘာသာတရားတွေကိုအမေရိကန်တန်ယုံကအလေးထားတန်ဖိုးထားတယ်ဆိုတဲ့အချက်ကိုထင်ရှားစေမှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အမေရိကန်ရန်ကုန်အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်ကျွဲဝမှုတွေကိုမိမောင်းထိုးပြရာရောက်ပြီးတော့ဒီယဉ်ကျေးမှုအမွေအနှစ်တွေထဲမှာမှအဓိကကျတဲ့ရွှေချောင်းကြီးကိုထိမ့်သိမ်းဆောက်ရှောက်သွားဖို့မြန်မာနဲ့အမေရိကန်နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ခွင့်ရတာဟာနှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့ကဏ္ဍတစ်ခုဖွင့်လှစ်လိုက်နိုင်ခြင်းဖြစ်တယ်လို့လည်းဒီကနေ့ဖွင့်ပွဲအခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒက်ရက်မစ်ချဲကပြောသွားခဲ့ပါတယ်မေတုံမကြီးလက်ထက်ခဲကစတင်ဆောက်လုပ်ခဲ့ပြီးတော့ဒီမြန်မာပြည်နောက်ဆုံးမင်းဆက်တီဘောလက်ထက်မှာအပီးတက်ခဲ့တဲ့ရွှေချောင်းတော်ကြီးဟာအခုဆိုရင်နှစ်ပေါင်း100ကျော်ခဲ့ပြီဖြစ်ပြီးတော့ခီးသွွားဧည့်သည်တွေနေ့စဉ်အများပြားလာရောက်ကြည့်ရှုလဲပတ်ကြတဲ့နေရာတစ်ခုလည်းဖြစ်ပါရဲ့ရှင်